ရှန်ဟိုင်းမြို့မှာကြက်ငတ်တုတ်ခွေယောဂါဖြစ်နေတဲ့သူနှစ်ယောက်ထပ်တိုးလာတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။အဲဒီမြို့အနီးနားကနန်ကျင်ဒေသအာဏာပိုင်တွေကလည်းလူ6ယောက်တိဆုံးတဲ့အထိဖြစ်ခဲ့တဲ့ဒီကြက်ငတ်တုတ်ခွေယောဂါတစ်ကိုတိုက်ဖျက်ဖို့အတွက်ကြက်ဘဲရောင်းတဲ့ဈေးတွေကိုပိတ်လိုက်ပြီးတော့ကြက်ဘဲအသားရောင်းချမှုတွေကိုရပ်ဆိုင်းထားလိုက်ပါတယ်။H7N9 virus ပိုးအသစ်ကိုအသက်66နှစ်နဲ့84နှစ်အရွယ်ရှိတဲ့အမျိုးသားလူနာနှစ်ဦးမှနောက်ဆုံးတွေ့ရှိခဲ့တာဖြစ်တယ်လို့ရှန်ဟိုင်းပြည်နယ်အစိုးရကစနေနေ့မှာပြောပါတယ်။အဲ့လူနာနှစ်ယောက်မှာဒီယောဂါလက္ခဏာတွေပြီးခဲ့တဲ့လကလေးကစတင်တွေ့ရှိလာခဲ့ရတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်ရက်အတွင်းအဆုတ်ရောင်ယောဂါကိုခံစားခဲ့ရတယ်လို့ဆိုပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းလူဦးရေထူထပ်တဲ့ဒေသမှာလူ18ယောက်အခုအသစ်တွေ့ရှိတဲ့ကြက်ငတ်တုတ်ခွေယောဂါဖြစ်နေတယ်လို့တရုတ်နိုင်ငံကအတည်ပြုပါတယ်။တည်ဆုံးသူ6ယောက်စလုံးဟာလဲရှန်ဟိုင်းမြို့နယ်အဲ့ဒီအနီးနားကဇီချန်းပြည်နယ်ကဖြစ်ကြပါတယ်လူတွေဟာယောဂပိုးရှိတဲ့ကြက်ဘဲတွေကိုတိုက်ရိုက်ထိတွေ့ကင်တွေ့တာကနေယောဂတွေကူးဆက်တာဖြစ်တယ်လို့ကျမကြီးတောင်ရှိသူတွေကခံမှန်းနေကြပြီးတော့လူတစ်ယောက်ကနေတစ်ယောက်ကိုကူးဆက်တာမျိုးတက်တဲ့အထောက်ထားတော့မတွေ့ရဘူးလို့ဆိုပါတယ်ဒီနိုင်ငံရဲ့အစားအစာနဲ့စီဝါအဖွဲ့ကလည်းအမေရိကန်နိုင်ငံ Bio Chris စီဝါနီးပညာကုမ္ပဏီကထုတ်တဲ့Paramivia လို့ခေါ်တဲ့ယောဂကာကွယ်ဆေးကိုတည်ပြုလိုက်ပြီးဖြစ်တယ်လို့စနေနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ